Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံကနေ2024ခုနှစ် April 10ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီကနေ့ညမှာထူးခြားတဲ့သတင်းတွေကတော့ Hamas ကိုတိုက်ခိုက်နေတဲ့ Israel ရဲ့ချင်းကပ်ပုံကိုသဘောမတူကြောင်းသမ္မတ Biden ကပြောပါတယ်။ထမ်းမြမနေဇတ်မြဝတီမြို့မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုစစ်သားအဖြစ်စုဆောင်းနေတယ်လို့လူ့ခွင့်ရေးဆောင်ကြည့်အဖွဲ့ကပြောပါတယ်။ဒီသတင်းတွေအပအဝင်တခြားထိတိုင်းရောက်သတင်းတွေကိုမဆွမွန်နဲ့တင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတရင်တရင်မဲ့ကြံတော့တဲ့ကရင်ပြည်နယ်မြဝတီမြို့မှာတရင်မကြရေးခုခံကာကွယ်နေတဲ့စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တို့ကြားမှာရင်ဆိုင်တိုက်ပွဲတွေအတော်လေးကိုပြင်းထန်နေပါတယ်။
တိုင်းရရင်လည်းပုံရင်တအားကိုကျေတယ်ညလည်းတညလုံးဟိုပြစ်ခတ်မှုတွေဖြစ်တယ်ပေါ့နော်ဒီမဆုံးငါတစ်ခုပဲကျန်တော့လေအဲကျွန်တော်တို့ကဟိုမြောက်ဒီရှင်းနောက်ကိုတော့ပိတ်ထားတယ
်မြို့ကိုဝင်းရံပိတ်ဆို့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းအပြည့်အစုံနဲ့အတူထိုင်းမြန်မာနယ်စပ်ကစီးရဲနောက်ဆုံးရအခြေအနေကိုလည်း VOA မြန်မာပိုင်းစီစဉ်ကနေတိုက်ရိုက်သတင်းပေးပို့ထားတာကိုနားဆင်ရဖို့ရှိပါတယ်မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေက drone နဲ့တိုက်ခိုက်ပြီးတဲ့နောက်မှာလုံခြုံရေးတင်းကျပ်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်
ဟာမတ်စစ်တပ်ကြောက်ဖွဲ့ကိုထိုးစစ်ဆင်တိုက်ခတ်နေတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ညာဟုရဲ့စစ်ပွဲအပေါ်ချင်းကပ်ပုံကိုလက်မခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပြီးဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေးအတွက်စစ်ပွဲတွေကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပါတယ
် So I think what he's doing is a mistake. I don't agree with his approach. I think it's outrageous.
သူလုံဆောင်ချက်တွေမားတယ်လို့ကျွန်တော်ထင်ပါတယ်သူရဲ့ချင်းကပ်ပုံကိုကျွန်တော်သဘောမတူပါဘူး World Central Kitchen အဖွဲ့ကကား3လေးစီးကိုကန့်ကျင်မှာမဟုတ်ဘဲအဝေးပြေးလမ်းပေါ်မှာ drone နဲ့ပစ်လိုက်တဲ့လောက်ရဟာလက်မခံနိုင်စရာလောက်ရဖြစ်ပါတယ်ဒါကြောင့် Israel အနေနဲ့အပြစ်ခတ်ရဆေးရေးလုံဆောင်ဖို့နဲ့လာမယ့်သတင်းပတ်6ပတ်ကနေ10ပတ်လောက်အကြာကိုစာနာရိတ်ခါနဲ့စေဝါစတဲ့အကူအညီတွေအကန့်အသတ်မရှိပို့ခွင့်ပြုဖို့အတွက်ကျွန်တော်တောင်းဆိုပါတယ်လို့အင်္ဂါနေ့ညမှာထုတ်လွှင့်ပြသတဲ့မေးမြန်းခန်းတစ်ခုမှာသမ္မတဘိုင်ဒန်ကပြောလိုက်တာပါWall Central Kitchen အကူအညီပေးအဖွဲ့ကကားတွေကိုအစ္စရေးက drone နဲ့တိုက်ခိုက်ပြီး၂ရက်အကြာဧပြီလ၃ရက်နေ့မှာသမ္မတဘိုင်ဒန်ကိုစပိန်ဘာသာနဲ့ထုတ်လွှင့်တဲ့ Univision သတင်းဌာနကမေးမြန်းရာမှာပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်မှာလည်းဒီအတိုင်းပဲသမ္မတဘိုင်ဒန်ကပြောကြားခဲ့တယ်လို့အင်ဂျီတော်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကိုင်ရိုဆွေးနွေးပွဲမှာဟာမတ်အဖွဲ့ကိုတင်ပြထားတဲ့အပြစ်ခတ်ရဲ့စေရေးသဘောတူညီချက်ကိုလက်ခံသင့်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းဝါရှင်တန်ဒီစီမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံနယ်နိမိတ်ကနေပြီးတော့အစ္စရေးကိုတိုက်ခိုက်မှုတွေမလုပ်ဖို့အစ္စရေးနိုင်ငံသားဝန်ကြီးအစ္စရေးကတ်ကအီရန်ကိုသတိပေးပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံမျိုးတော်ကအီရန်ကောင်စစ်ဝင်ရုံးကိုအစ္စရေးရဲ့လက်ချက်လို့ယူဆရတဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတော့သတင်းတစ်ပတ်ကျော်ကြာမှအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်နဲ့နိမိတ်ကနေတိုက်ခိုက်တာတွေလုပ်ခဲ့မယ်ဆိုရင်တော့အီရန်နိုင်ငံနဲ့အထိလက်တုံပြန်တိုက်ခိုက်မယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးကအိတ်လူမှုကွန်ရက်မှာပြောလိုက်တာဖြစ်ပါတယ်။ဒီလိုမျိုးအစ္စရေးနိုင်ငံသားရေးဝန်ကြီးရဲ့သတိပေးချက်မတိုင်ခင်နိုင်ပိုင်းကြာမှာပဲကောင်စစ်ဝင်ရုံးတိုက်ခိုက်ခဲ့ရမှုအတွက်အစ္စရေးကိုအပြစ်ပေးရမယ်လို့ပြောခဲ့တဲ့အီရန်နိုင်ငံရဲ့အုပ်ချုပ်အယတ်တိုလာအလီခါမေနီရဲ့လူမှုကွန်ရက်အကောင့်ကိုလည်းသတိပေးစကားပေးပို့ခဲ့ပါတယ်။အီရန်ခေါင်းဆောင်ဘက်ကတော့ကောင်စစ်ရုံးကိုတိုက်ခိုက်မှုဟာနိုင်ငံကိုတိုက်ခိုက်တာနဲ့တူပါတယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားထုတ်လင်းချက်မှာပြောခဲ့ပါတယ်။ဆီးရီးယားနိုင်ငံတွေကအီရန်တို့နဲ့ဆက်နွယ်နေတဲ့ပစ်မှတ်တွေကိုမကြသေးခင်နှစ်တွေကတည်းကအစ္စရေးဘက်ကလေကြောင်းနေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ April 1ရက်နေ့ကောင်စစ်ရုံးတိုက်ခိုက်မှုဟာစစ်ဘက်ဆိုင်ရာအကြံပေးအရာရှိ9ဦးသေဆုံးခဲ့တယ်လို့အီရန်နိုင်ငံဘက်ကပြောပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ Hamas စစ်သွေးကြွအဖွဲ့ကိုဂါဇာဒေသမှာအစ္စရေးကထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲအီရန်တို့ထောက်ပံ့ပေးထားတဲ့ Lebanon အခြေစိုက် Hezbollah စစ်သွေးကြွတွေနဲ့လည်းနေဆက်မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်။
Islam Badaru ye Ramadan Uboloya di Consone Atema Eid el Fitar Puero Kabatawan Chimpani Bi Islam Badawa Miazo Nitane Indonesia Nanganga Achepi Nemale Ubu Sudanwari Chimpabare Kaza Bripakaja Atito Kayam Nijare Palestine Piturine Rohingya Doka de Yego Diga Ta Tetwin Sudan Jareja Ubu Sudan Tuduga Piovare.
Ya semoga jangan terkorifikasi sama Fox. Kemudian lebih
Rohingya dokka dari nepatel lo tinyaung tema dari nego ache kan song piata miu mope ache piture shin shin lin lin miyembo miyo lin e chang wupiu su taung du tuga piotara ba. Lisi pie Rohingya dokka dari ache kanje gu po yao la nebi ditaka nika lamakambe mountong nire sude dari ne tropo ni jimabe e el fital puero jimpara pipare. Ubo yadi kong song jeng tamata ma islambada wuneye tamache ya piakade inya tamata shidlo lagu miyare che nga sapi tamata chang le tenangane tenangan tamache ni kwa cha ကြပါတယ်ဝူပြူဆူတောင်းပွဲတွေအပြင်စတူဒီတာပွဲတွေနဲ့လူတန်းပွဲတွေလည်းကျင်းပကြလေရှိပါတယ်ဂါဇာဒေသပါလက်စတိုင်းဒေသကနေကတော့တိုက်ခိုက်မှုတွေအကြပျက်စီးနေတဲ့ဗလီကြောင်းတချို့မှာဝူပြူဆူတောင်းပွဲတွေကျင်းပပါတယ်ပါကစ္စတန်နိုင်ငံမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ချထားတဲ့ဂျာကပဲ
Cruise Mazai Dong Nasene, Petain Tep Mazai Dong Tongzinune, Taikai Kere, look, Ukraine Tower, she do they got the name of Yolai Bare. Michael left Odessa Didarima, drone Salizingo, Japia Picha Nangejao, Ukraine leader got Yobare. Odessa Didamabe, Mazai Dong Tongzin Nagani, Nasingo, Lijang Yakawe Baga, Picha Nangebare, Swan in there you both are in a Tabo Longanigo, a diga Biamata, Takai Mujao. ထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးတော့အနည်းဆုံး၂ယောက်ဒဏ်ရာရခဲ့တယ်လို့အိုဒါစာဒေသအုပ်ချုပ်ရေးမှုအိုလီကီပါကတယ်လီဂရမ်လူမှုကွန်ရက်မှာပြောခဲ့ပါတယ်။မိုက်ကိုလိုက်ဒေသအုပ်ချုပ်ရေးမှုဗိုက်တယ်လီကမ်ကလည်းစွမ်းအင်လုပ်ငန်းတွေကိုဒရုန်းနဲ့တိုက်ခိုက်တဲ့အတွက်လျှက်စစ်မှုတွေနိုင်အတော်ကြာပြတ်တောက်ခဲ့ရတယ်လို့တယ်လီဂရမ်မှာပြောပါတယ်။ဘရိုင်းစ်ဒေသမှာတော့ရုရှ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်ကနေပို့ထုတ်တဲ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာထမ်းမြမနေဆက်မြဝတီမြို့အနီးမှာ KNU ကင်းအမျိုးသားအစည်းအရုံးပူးပေါင်းတက်တင်တဲ့စစ်ကောင်စီတက်တည်ဒီကနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံတချို့ထိုင်းနိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးနေကြပါတယ်စစ်ကောင်စီမျိုးဆောင်တပ်ခလာရ295ကို KNU တက်တည်ဝိုင်းထားပြီးနေရောညရောတိုက်ပွဲတွေဆက်ဖြစ်နေပေမဲ့ KNU တပ်ဖွဲ့ဝင်တွေမြဝတီမြို့ထဲကိုဝင်လာတာတော့မတွေ့ရသေးဘူးလို့ဒေသခံတွေက AFP သတင်းဌာနကိုပြောပါတယ်ခလာရ295ဟာထိုင်းနယ်ကြားနဲ့9မိုင်လောက်တောင်ဝေးပြီးလက်နက်ကြီးတန်တွေကြားနေရသလိုစခန်းဝန်းကျင်မှာမိတွေလောင်နေတဲ့အကြောင်းထိုင်းစစ်တပ်အရာရှိတွေကဘန်ကောက်ပို့စ်သတင်းကိုပြောကြပါတယ်ပြီးခဲ့တဲ့12လအတွင်းမဲဆောက်မြဝတီဖြတ်တဲ့နယ်ကြားကုန်သွယ်ရေးနှစ်နိုင်ငံဖြတ်သန်းတဲ့ကုန်စည်ပစ္စည်းပမာဏဟာအမေရိကန်ဒေါ်လာတန်1100ဘိုအထိရှိမယ်လို့စစ်ကောင်စီရဲ့ကုတန်ရောင်းဝယ်ရေးဌာနကပြောဆိုထားပါတယ်ဒီလိုစီးပွားရေးအချက်အချာကြတဲ့မြဝတီမြို့နဲ့6မိုင်လောက်ပဲဝေးတဲ့တင်ကန်းကြီးတော်စခန်းကိုတင်ပိုက်လိုက်တဲ့အကြောင်း KNU ကင်းအမျိုးသားအစည်းအရုံးကပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့ပါတယ်အခုအချိန်ထိတော့ KNU ထံလက်နက်ချသွားတဲ့စစ်ကောင်စီအရာရှိတွေတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်600ကိုပြန်ခေါ်တဲ့သတင်းတွေထွက်မလာသေးပါဘူးသူတို့ကိုမဲဆောက်ကတဆင်ထိုင်းနိုင်ငံအကူအညီနဲ့ပြန်ခေါ်ထုတ်မယ်လို့အစောပိုင်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်မြဝတီကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလောလောဆယ်မှာတော့မြဝတီမြို့ကဘန်နေရွှေဆိုင်နေနဲ့မြဝတီမြို့မှဈေးကိုပိတ်ထားပြီးချစ်ကြည်တဲ့ဒါတဝိုက်အပါအဝင်အချက်အချာကြတဲ့နေရာအတော်များများမှာ KNU နဲ့ပူးပေါင်းတပ်တွေကနေရာယူထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
အခုလိုမျိုးထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့လည်းနေကြားဆောင်ဂိတ်တွေကိုတော့ဖွင့်ထားဆဲဖြစ်ပါတယ်က ုံသွဲရေးရပ်တန့်သွားတာမျိုးဖြစ်လာခဲ့တယ်ဆိုရင်တော့ရနောင်းလိုမျိုးတခြားလန်းတွေကနေကုန်တွေကိုပေးပို့သွားမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဖမ်ပလီဘဟီဒာနူကာရာကပြောပါတယ်လာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မဲဆောက်ခရိုင်တွေကနေဆက်ကုံသွဲရေးစီစဉ်မှု30ရာခိုင်နှုန်းလျှော့ချသွားတဲ့အကြောင်းပြောဆိုထားတာကိုဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားတာပါမြန်မာနိုင်ငံမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဆပ်တာတဗီစင်အပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးပြီးမနေ့တုန်းကထိုင်းနိုင်ငံသားရေးဝန်ကြီးဘက်ကပြောဆိုသွားတာဖြစ်ပါတယ်အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေအလုံးရင်းနဲ့ထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာမယ်ဆိုတာကိုသူတို့မျှော်လင့်ထားပြီးတော့တကယ်လို့ဒုက္ခသည်ဥယေကတသိန်းထက်ပိုမယ်ဆိုရင်တခြားနိုင်ငံတွေစီကနေလူသားချင်းစာနာမှုအခွင့်အရေးတွေတောင်းခံကောင်းတောင်းခံသွားမယ်အကြောင်းကိုလည်းသူကပြောဆိုသွားပါတယ်မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလနောက်ပိုင်းကလေးကနေစပြီးတော့နေဆက်ကုံသွယ်ရေးထိခိုက်ခဲ့ရတာပါကုန်တင်ကားကြီးတွေအစာကားအငယ်တွေနဲ့ကုန်တွေကိုပြောင်းပြီးတော့ပို့ဆောင်ပေးခဲ့ရတဲ့အကြောင်းထပ်ခရိုင်ကုန်တယ်ကြီးများအသင်းဥက္ကဋ္ဌချန်နင်းဆုံမတ်ကလည်းပြောပါရယ်အချိန်မီနောက်ကျမခံနိုင်တဲ့ကုန်တွေကိုတော့ရနောင်းဘက်ကနေပြီးတော့ပေးပို့နေတဲ့အကြောင်းကိုလည်းပြောဆိုထားပါရှင
်မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားနဲ့လူငယ်တထောင်လောက်ကိုဖေဖော်ဝါရီလကတည်းကအာရမဖမ်းဆီးပြီးစစ်သားအဖြစ်စုဆောင်းနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနေ့ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သတ်ပိတ်ပင်ထားပေမဲ့နိုင်ငံသားတွေအတွက်သာရည်ရွယ်ထုတ်ပြန်ထားတဲ့စစ်မှုမထမ်းမနေရဥပဒေနဲ့သူတို့ကိုဖမ်းဆီးနေတာလို့ဆိုပါတယ်သူတို့ကိုညဘက်အိမ်တွေမှာဝင်ရောက်ဖမ်းဆီးတာနိုင်ငံသားဖြစ်ခွင့်ပေးမယ်ဆိုပြီးလိန်ညာခေါ်ဆောင်တာဖမ်းဆီးမယ်ပြန်ပေးဆွဲမယ်ရိုက်နိုင်မယ်ဆိုတဲ့ချင်းချမှုတွေပြုလုပ်ခဲ့တယ်လို့ရိုဟင်ဂျာတွေကထွက်ဆိုကြောင်း HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုစစ်တင်နှန်းနှစ်ပတ်တခန်းပြီးရှေ့တန်းမှာစစ်တပ်ခိုင်းတယ်လို့ဆိုပါတယ်အများစုဟာမနစ်နိုဝင်ဘာလအတွင်းစတင်ခဲ့တဲ့စစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြတိုက်ပွဲဖြစ်ပွားနေတဲ့ရှေ့တန်းတွေကိုဆစ်လွတ်ခံခဲ့ရပြီးတေဆုံးဒဏ်ရာရသူတွေအများပြားရှိလာနေတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုညှင်းပယ်ပြီးသူတို့အပေါ်ရက်စက်မှုမျိုးစုံကျူးလွန်နေတဲ့မြန်မာစစ်တပ်ကအခုသူတို့ဘက်ကနေပြီးတော့စစ်ဝင်တိုက်ခိုင်းတာဟာအင်မတန်အော်တုံလုပ်ဖွဲ့ကောင်းတဲ့လုပ်ရဖြစ်တယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်အာရမစစ်သားစုဆောင်းခံရတဲ့ဖြစ်ရ၁၁ခုကို HRW ကမှတ်တမ်းပြုစုပြီးစစ်တွေမောင်တော်ဘူးတီတောင်ကြောက်တော်စတဲ့မြို့နယ်တွေကစစ်သားစုဆောင်းခံရသူ25ဦးကိုလည်းတွေ့ဆုံမေးမြန်းထားတယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်ကအထက်မြင့်အဆောက်အဦတစ်ခုမှာဒီကနေ့မီးလောင်မှုဖြစ်ပွားခဲ့ပါဗျ။အဲ့ဒီမီးလောင်မှုအတွင်းမှာတော့လူ9ဦးထပ်မံနဲ့သေဆုံးခဲ့ပါဗျ။ဒီမီးလောင်မှုကြောင့်လူပေါင်း36ယောက်ဒဏ်ရာရခဲ့ပြီးတော့250လောက်ကိုတော့အရေးပေါ်ကယ်တင်ထားရပါဗျ။ဂျော်ဒန်ရက်မှာရှိတဲ့16ထပ်အဆောက်အဦရဲ့အားကစားလေ့ကျင့်ခန်းနဲ့လိုင်စင်ရတက်ခိုခန်းတွေရှိတဲ့ပထမဓာတ်နဲ့ဒုတိယဓာတ်မှာမီးလောင်မှုဖြစ်ပွားတာလို့မိသက်ဌာနကပြောပါတယ်တေဆုံးသူတွေဟာအဆောက်အဦကနေလွတ်မြောက်ဖို့ကြိုးစားရင်းနဲ့တေဆုံးခဲ့တယ်လို့လည်းခန့်မှန်းပါတယ်အဲ့ဒီအဆောက်အဦက1964ခုနှစ်ကတည်ဆောက်ခဲ့တာဖြစ်ပြီးအခန်းပေါင်း200ရှိတဲ့ New Lucky House အဆောက်အဦမှာမီးလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့အသေးစိတ်စုံစမ်းမှုလိုသေးတယ်လို့တာဝန်ရှိသူတွေကပြောပြီးတော့မိသက်မှုကိုတော့တနအီကျော်လောက်အောင်ငြိမ်းသက်ခဲ့ရပါတယ်ရှင်ဗုဒ္ဓဖူးညာရဲ့ထိတ်တရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျမစုမောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကရင်ပြည်နယ်မြောက်ဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KLLA PDF ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ကုံသွဲရေးမှာအချက်ချာကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ KLLA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါဗျ။စစ်ကောင်စီရဲ့လက်ကျန်တပ်ရင်းတစ်ခုကိုကာကွယ်နိုင်ရေးစစ်ကောင်စီဘက်ကတော့လေကြောင်းကရောလက်နက်ကြီးတွေနဲ့ပါကာကွယ်တိုက်ခိုက်နေတဲ့အတွက်မြို့ကန်တွေတော်တော်များများဟာအိမ်နီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်နေကြရပါဗျ။အခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းထိုင်းခြေစိုက်သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါဗျ။
ထိုင်းမြန်မာနယ်စပ်ကနယ်စပ်ကုံသွဲရေးအတွက်အချက်ချာကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးမြဝတီမြို့မှာတခုတည်းသာကျန်တော့တဲ့စစ်ကောင်စီရဲ့စခန်းဖြစ်တဲ့ခလာယာ205စခန်းမကျရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူရောလက်နက်ကြီးပစ်တာပါသုံးပြီးကာကွယ်နေပါတယ်ဒီစခန်းကိုစစ်ကူလာမယ်လို့ယူဆရတဲ့စစ်ရင်တန်းတွေဖအံဘက်ကနေတက်လာနေပြီဆိုပြီးသတင်းသာသိရပေမဲ့ Miauri Mugo, Yana Bugaro, Malueku Devu, so be KNL PDA, Pubon Tapari, Becca, Vuego, Piovare.
Oh, Tanya and Lipoli, the Auge, Nyal, Tanyalo, or Picamudi, Serevano. Missing not a cool again, all right. There are Miauri, she know of Pitar, and that. Oh. ตัวเราสกุลอะไรตัวเราเป็นอะไรเนาะลาเป็นรัมตีตัวกูจริงๆเราอีนี่คงอะไรต้องทำเลยวะแล้วดีกว่ากูการีเซนลาบัวเราไม่รู้แล้วฉันรู้ว่าดีอาจจะลันเดชเอาลงอะไรแต่ฉันรู้ดีเลยสิละลาเราลามาไปที่โอลาเลยเพื่อเชียร์เราอย่างบางทีตัวเราเชียร์ดีนี่คงอาชีพมาชีพเราตัวเราดีมาอย่างดีมีเรื่องมาอย่างอ่ะคนเราตัวเนี้ยตัวเนี้ยเราฉันรู้เพื่ออ่ะเอาแก่ผู้คนเดียวโอเคช่วยทำอะไรไม่ใช่เช่นเราเอาไป
สิ่งที่เบกการ์ตัดตารีเคยันดีเหตุการณ์ที่ตามบีที่การีเน่โมเลมยังจะทงพันแลนได้ลานี่เรศูบีเดต้าเงินีกับพี่อบีเม่เมียรีเบกุโร่ยาวชิมลาดีบาบูอคุโซยเมียรีมิวมาโร่ใจป่วยจ้าเมียกันนี่กงนีบาไทยเงินเมสเอาเพื่อกูเต็งเซาหนีจ้าบีเม่กงเดรีพูการ์ตงเจสีเรกูทับีทับีพูการ์ตมาเลกูเร่เฉินีเรพี่ปอนี่เรลูเล่ผู้บังจะพูดเบกการ์เซบีอบีบาร์เอ
เนี่ยวิธีช่างเต็งนะเราพี่เจ้าน้องสงเจียนนี่แหละดูดีอะไรเจียนนี่เลยแล้วก็วันนั้นเราเนี่ยวิธีอ่ะโอ้ยูดีสุขภาพว่าเทคเคชิดเลยมาคู่กงตัวลองยูมีแต่ยูมีเราเป็นคนเดียวที่ว่าพิจิตรเจียนนี่ไปใช้มือเปล่าเนี่ยอะไรขาดจ้าหรอแต่เนี่ยยูมีมีทางอะไรไม่ถูกอ่ะเจ้าเลยโอ้จะโน้ตก็ทำเงินได้เงินดีเนี่ยเพื่อสิ่งเหล่านี้เจ้าอ่ะ
ยาวีมีโอกาสจะอู้เราตาแชมป์ปีทวีปยี่นี่ใจยาเรื่องเลยเปลี่ยวไปเอ็มอาจจะไม่ได้เลยอ่ะเนี่ยเป็นนายว่าเออไอเราจะนายเราชื่อเหมือนเธอเนี่ยเอาเราอันนี้เจ้าเลยเจ้าเนี่ยว่ามันเนี่ยก็อู้นี่นะบอกมาเว้ยเดี๋ยวยาวีนะบอกมาชื่อสุดที่ขอมาจ้าลูกผู้ประกันที่เจ้าไปเอ็มมาเอ็มเจ้าที่เราเราทำเจ้านายตัวลงที่ผู้ประกันบอล
อ่ะคุณส่งยี่หมาวรีมีมาเนี่ยได้ไปที่ไต้หวันสั่งเล็บเฉพาะนี้บีข้าราชการนี่คงอ่ะแล้วเนี่ยช่าแล้วชูทางบีสบีตรงนี้ยาวีเม่ตีจ้าตีบิลล์ร้องไม่ยาวได้บ่าวเสกังสีเป็นกาเลยหมาวรีเฉินเนี่ยเป็นตัวตรงนี้ทุกเจ้านามชีได้บ่าวเช่น
ถ้าเกิดว่าเกี่ยมบีเนี่ยหมาวรีมีมาแต่ยังไม่จ้าลูกกาวเงินนี่เลยเสกังสีจัดเนี่ยเกี่ยนอะไรปีเดียบุบบังจัดดูจ้ามาเย็นสายไต้หวันสบีเป็นทันนี่เลยเฉินนี่ไม่เอ็มมา
က်သတင်းပေးပို့ချက်ကိုလည်းဇက်တိုက်တင်ဆက်ပေးကြပါရစေ။စည်ရေးပဋိပက္ခတွေပြင်းထန်နေတဲ့ကရင်ပြည်နယ်မြဝတီမြို့ရဲ့ခံတပ်ကို KNU ကရင်မျိုးသားစည်းရုံး KNLA နဲ့ PDF ပူးပေါင်းတပ်တွေကဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေကပြင်းထန်နေချိန်မှာပဲထိုင်းနိုင်ငံဘက်ခြမ်းမှာတော့နယ်စပ်ကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါရစေ။မြဝတီမြို့ကန်တချို့ကတော့နယ်ကြားကိုဖြတ်ပြီးတော့ထိုင်းဘက်ခြမ်းကိုကူးလာနေကြဆဲဖြစ်ပါရစေ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့နောက်ဆုံးအခြေအနေအခုကျမတို့အတန်မလွင့်ခင်မိနစ်ပိုင်းမှာပဲမဲဆောက်မြောက်ဝတီချစ်ကြည်တရားပေါ်ကနေ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ကတိုက်ရိုက်သတင်းပေးပို့ထားပါဗျ
။ကျွန်တော်အခုရောက်နေတဲ့နေရာကတော့ထိုင်းမြန်မာနယ်စပ်မှာပါ။အခုရက်နေတဲ့နေရာကမဲဆောက်ဘက်ခြမ်းမှာနောက်မှာတော့မြဝတီပါ။ဒီချစ်ကြည်တရားအမှတ်တက်မှာဆိုလို့ရှိရင်လည်းပဲမြဝတီဘက်ကနေပြီးတော့ထိုင်းဘက်ကိုကူးလာနေတဲ့သူတချို့ကိုအခုညနေပိုင်းမှာတွေ့နေရပါတယ်။ဆိုတော့အဲဒီလာတဲ့သူတွေကတော့ဒီမဲဆောက်မှာတပတ်လောက်နေထိုင်ခွင့်လက်မှတ်ရတယ်လို့သိရပါတယ
်ဒီကနေ့ကအခုလက်ရှိအခုညနေ6နာရီဝန်းကျင်လောက်မှာတော့အခုကဒါမှလူတွေအတွားရှိနေတုန်းပဲပေါ့အဲအဲ့လိုပြောလို့ရတယ်ပေါ့ပြီးတော့ဒါအခုတိုက်ပွဲဖြစ်တာအခုမဲဆောက်ထဲကိုနေနိုင်ဟိုပါနေခင်း7နာရီဝန်းကျင်လောက်ကဆိုရင်ကိုနာတူအနီးတူဝိုက်ကိုရောက်လာတာလူပေါင်း1000ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ့ဒါဒီမိနေရာဒီမှာဘယ်လောက်ရောက်လဲဆိုတော့ပြောမတတ်ဘူးပေါ့ဒါကကိုအနည်းတော့တွိုက်မှာတော့အနည်းဆုံးလူပေါင်း1000လောက်ရှိအဲ့ဒါအခုလက်ရှိအချိန်ကလည်းဒီကစားမှာတော့ဖြတ်တန်းမှုဒေတာရှိနေတယ်တိုက်ပွဲကလည်းအခုအချိန်ကနည်းနည်းရပ်နေတဲ့သဘောတော့ရှိတယ်လို့အဲ့လိုပြောရအောင
်ဟိုသူတို့တွေဒီမြဝတီမှာကြာတော့ဘယ်လိုနေကြလဲ
မြဝတီမှာကြာတော့အခုခံမှန်းကြီးပေါ့အခုလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာနေပြီးတော့ဒီဘက်ကန်းနဖူးဘက်ကိုရွှေ့နေတဲ့လူတွေရှိတယ်ပြီးတော့ဖုံးကြောင်းတွေမှာช่วยနေတဲ့လူတွေရှိတယ်။အဲနောက်ဆုံးဘယ်လိုလဲဆိုတော့ခုဘက်ကနေပြီးတော့နေလို့အဆင်မပြေတဲ့လူတွေပါတယ်။ဒီကမဲဆောက်ဘက်ကကူးလာခဲ့ကူးလာကြတာပေါ့။အဲ့ပုံစံမျိုးပေါ့။အဲတော့မြောက်ဒီမှာတော့အခုလက်ရှိရလူတွေအကုန်လုံးတော့မဟုတ်ပါဘူး။ကြံတဲ့လူတွေကြံနေကြသေးတယ်ပေါ့။ဒီသဒ္ဒနာအနည်းတစ်ဝိုက်မှာလာပြီးတော့စစ်ပေးရှောင်နေကြတဲ့လူတွေတော်တော်များများရှိကြသေးတယ်။
အခုဒီတရားကူးလာတဲ့သူတွေကိုကြတော့ဒီထိုင်းဘက်ကဟိုအစိုးရဒီတာဝန်ရှိသူတွေအစီအစဉ်နဲ့နေဖို့ထိုင်ဖို့တွေဘာတွေစီစဉ်ပေးလိုက်ပါလိမ့်ရှိလား
သူရှိတယ်လို့တော့ကြားတယ်လူပေါင်းတသိန်းလောက်သူတို့လက်ခံပေးမယ်လို့ပြောမှန်းကြားတယ်ပေါ့
မဟုတ်ဘူးအခုလောလောဆယ
်အခုလောလောဆယ
်ဒီနေ့လာတဲ့သူတွေဆိုလို့ရှိရင်သူတို့ဘယ်လိုနေကြတာလ
ဲဟောဒီနေ့လာတဲ့လူတွေကတော့အခုလာတာတော့သူဒီနေဆက်လမ်းကြောင်းတော့သူတို့ဖွင့်ပေးထားတယ်ပေါ့ဒါမှမဟုတ်ဟိုဘက်မှာတော့ခုအစီအစဉ်နဲ့သူနေရမယ့်သဘောမျိုးပေါ့အဲ့ပုံစံမျိုးတော့ရှိမှာပေါ့
ဒီအမတ်တဲ့နေဆက်တရားအောက်မှာပါဆိုတော့ဒီနေဆက်ကြောမှာခုနကတော့အားလုံးဟိုနှစ်ယောက်တရွဲစီစောင့်နေကြတယ်အခုတော့ဒါသူတို့အဲဒီနေဆက်မှာကားနဲ့လှည့်ပြီးတော့ဟိုကျင်းပတ်တာပေါ့ဟိုဘက်ကအခြေအနေတွေနောက်ဟိုဘက်ကကူလာတဲ့သူတွေဒီဘက်မှာလည်းပဲအားလုံးဘေးကင်းလုံခြုံအောင်တိုက်စစ်တဲ့အနေနဲ့ဒီမှာအဲလုံခြုံရေးတွေချထားတယ်ဒါပေမဲ့ကိုတော့ကတော့ဒီမဲဆောက်မှာတော့များသောအားဖြင့်ရဲတွေကိုတွေ့ရတတ်တယ်အခုတော့ရဲတွေဘာတွေလဲလုံးဝမရှိဘူးလို့သိရတယ်အဓိကကတော့စစ်တပ်ကနေပဲလုံခြုံရေးကိုအပြည့်အဝယူထားပေးတယ်။အဲမနေ့ညတုန်းကတော့ဒီမြဝတီရဲ့မြို့ဆောင်တပ်ခလာရ209ကို KNL နဲ့ပူးပေါင်းတပ်တွေကနေပြီးတော့ဝိုင်းပြီးတော့တိုက်နေပါတယ်။ဆိုတော့စစ်ကောင်စီဘက်ကလည်းလေယာဉ်တွေဝါရီနဲ့ဘုံးတွေဝါရီလာချဲတယ်။အပြောက်တွေဝါရီနဲ့လည်းပြစ်ခတ်တယ်လို့ပြောပါတယ်။ဆိုတော့ဒီမနက်ပိုင်းမှာတော့9နာရီခွဲ7နာရီလောက်ထိတိုက်ပွဲတွေဖြစ်နေပါတယ်ဖြစ်ပြီးတော့အခုမိုးလဲအုံနေနောက်မိုးပွဲလေးတွေလည်းကျလာတဲ့အခါကျတော့ဒီတိုက်ပွဲကတော့ရပ်သွားတယ်ဒါမှမဟုတ်လည်းပဲအခုဒီညနေပေါ့နော်9နာရီခွဲလောက်ပေါ့ဆိုတော့အခုချိန်မှာဆိုလို့ရှိရင်လည်းပဲခုနကလက်နဲ့ကြီးတန်လားဟိုလေရင်ကနေဘုံကျဲတဲ့အတန်လားတော့မသိဘူးဟိုအဲ့လိုဒီပောက်ကွဲတန်တွေကိုကြားရပါတယ်တစ်ချက်တစ်ချက်ဒီနေ့မှာပဲနောက်ဒီဖန်အံဘက်ကနေပြီးတော့စစ်ကားနဲ့အစီး30လောက်ပေါ့လေတန်ကြက်ကကားတွေရောနောက်ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေရောအစီး30လောက်နဲ့ဒီမြရီဘက်ကိုတက်လာတယ်ဆိုပြီးတော့လည်းသတင်းတွေကြားနေရပါတယ်ဒီနယ်စပ်မှာတော့ဒီနယ်စပ်တလျှောက်မှာတော့ဒီထိုင်းစစ်တပ်ကနေပြီးတော့လုံခြုံရေးယူထားတာကိုတွေ့ရပါတယ်ဆိုတော့ဒီ guide 100လောက်မှာ2ယောက်စီချထားပါတယ်
ဒါကတော့မြဝတီဘက်ကနောက်ဆုံးအခြေအနေကိုထိုင်းမြန်မာနယ်စပ်ကနေပြီးတော့ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ကတိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးအထူးတင်းကျပ်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့ကစစ်ရုံးချုပ်ကိုအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးတော့စစ်အရာရှိကြီးတချို့အပါအဝင်ထိခိုက်မှုတွေရှိခဲ့တယ်ဆိုတာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီလိုမျိုးဒရုန်းနဲ့တိုက်ခိုက်မှုနောက်ပိုင်းမှာလည်းမော်လမြိုင်မြို့ပတ်မှာလုံခြုံရေးတွေတော်တော်လေးတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ်မာပြပြပေးပါရှင်။
ဧပြီလ10ရက်နေ့နဲ့9ရက်နေ့နေရက်ဆက်တိုင်းမော်လမြိုင်မြို့အရှိတောင်တိုင်းစစ်ဌာနချုပ်ရတခါကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့ရမှာအရာရှိအရာခံအကြက်တသား30ကျော်ထိခိုက်ဒဏ်ရာရရှိထားကြောင်းရှာတူးဝနီးပညာဌာန Alphabet Drone တပ်ခွဲကသတင်းထုတ်ပြန်ခဲ့တာပါဒုတိယဗိုလ်ချုပ်မှုကြီးဆိုဝေဦးဆောင်တဲ့အထူးအစီအဝေးကျင်းပနေစဉ်ဧပြီလ10ရက်နေ့ညနေပိုင်းတစ်ချိန်ဧပြီလ9ရက်နေ့နေ့လယ်ပိုင်းတစ်ချိန်တိုက်ခိုက်ခဲ့တာလို့မင်းဒေကထုတ်ပြန်ချက်မှာဖော်ပြခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လက်တလော့တုတ်ပြတ်ချက်တော့မရသေးပါဘူး။ပုံပြတဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတရဇာတရေးရဝေကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံအဖြေဆိုတာမရှိသေးပါဘူး။ပေါ်လပြိုင်မျိုးကတယောက်ကတော့တိုက်ခတ်မှုဖြစ်ချိန်မှာကျဲလောင်တဲ့ပောက်ကွဲတံကြားခဲ့ရတယ်လို့ပြောပါရယ်။
ပထမတစ်ချက်ကမိုးရှင်းတာတော့ထင်လိုက်တာတတိမထားမိဘူးဒုတိယတစ်ချက်လည်းကြာတော့ဒီမြေတွေပါတယ်တုံပြီးတော့တမလို့အိမ်ဆိုရင်ဟိုတကားမှန်တွေပါတယ်လှုပ်သွားတော့ဟာမမိုးရှင်းတာမဟုတ်ဘူးငါနှင်လားပါရယ်ပေါ့နော်အမှလူရက်လေးချက်ကွက်ထက်ကလူရက်ဒီတိုက်ခါမှလူရက်ပြေးဆင်းလာကြတယ်မဟုတ်တိုက်ပွဲဖြစ်ပြီးပါ냐ဆိုလို့ဟာပါဖြစ်ကြရလည်းမသိဘူးပေါ့နော်တမလို့လည်းနောက်တစ်ချက်ထက်ကြာတုံးချက်အဲ့မဲ့တမလို့အမှတို့နေတဲ့ပတ်ချာကြတော့တနက်တနေပါကြာတယ်သူတို့ကြာတော့တမလို့ကြာတယ်ဒီအခြေအတန်ကြီးပုံနဲ့ပြောတော့တုံးတန်ကြာတယ်ဒုတိယတစ်ချက်တော့အခြေတုံးပဲဟုတ်မြေတောင်တုံးတယ်လို့ဖြစ်သွားပြီးမှတခါဒီတမလို့တိုက်ခါဆိုမှန်နေပါတယ်လို့
ဧပြီလ9ရက်နေ့တိုက်ခတ်မှုမှာအသက်သိပ်မကျဲပေမဲ့ရှိရနေရလေပိုင်းတိုက်ခတ်မှုမှာတော့ပောက်ကွဲတံအကျဲကြီးမှုမြို့ကန်တွေတုံ့လောက်သွားတယ်လို့ဆိုပါတယ်။နောက်ထပ်မြို့ကန်တအူးကလည်းမော်လမြိုင်မြို့ပါအရေကအခုလိုအခြေအနေမျိုးမကြုံခဲ့ဘူးလို့ပြောပါတယ်။ ရှင်နေညနေကဆိုလို့ရှိရင်ဒါရှိတော့လည်းတက်ခိုက်တယ်လို့ကျွန်တော်တို့လည်းကြားတယ်ကျွန်တော်တို့အိမ်ထဲတော့နည်းနည်းဝေးနေတော့အတန်တော့တိတ်တော့မကြားရဘူးပေါ့ပြီးတော့ဒီကိုရနေနေလေတနအိနောက်ပိုင်းအတလောက်ချိန်မှလည်းအဲ့လိုတက်ခိုက်တယ်အတန်တော့ကြားရတယ်တက်တက်လေးပဲကြားတယ်သုံးလေးကြောက်တော့ရှိမယ်ထင်တယ်ကျွန်တော်နေကြားတယ်ဆိုလို့ရှိရင်ခုနောက်ပိုင်းဆိုလို့ရှိရင်ဒါမျိုးတွေရင်တက်ခိုက်မှုပု ဒီမှာလည်းက2023ခုနှစ်ဖေဖော်ဝါရီလဆစ်တကအာလာသိမ်းပြီးလောက်ပိုင်းလက်နက်ကိုင်ပဋိပက္ခရေနေရာအနှက်ပေါ်ပေါက်လာနေရာမှာ အလာတိတ်မှုကိုစက်ကျင်တဲ့အရာစုတွေကပကြခနအဝေးထိတ်ဒရုန်းတွေတုံးပြီးတော့တိုက်ခတ်မှုတွေလည်းရှိနေတာပါပကြတိတ်ရဲ့တွေကလည်းစစ်ကောင်စီအခြေစိုက်ရာနေပြီးတော့ပါအဝေးထိတ်ဒရုန်းတွေနဲ့တိုက်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကောင်စီတာဝန်ရှိသူတွေကတော့တိုက်ခတ်ဖို့ကြိုးပမ်းမှုကိုဟန်တားနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့မွန်ပြည်နယ်မော်လမြိုင်စစ်ရုံးချုပ်ကိုကာကွယ်ရေးတပ်တွေကဒရုန်းနဲ့တိုက်ခိုက်ပြီးတဲ့နောက်မှာလုံခြုံရေးအထူးတင်းကျပ်နေတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နှစ်ရှည်ထောင်နှင်ချခံထားရတဲ့ NNDP ရဲ့နာယကဦးဝင်းထိန်ရဲ့လက်ရှိစေယုံတပ်ကူတာနေရာတွေကြမ်းမာရေးအခြေအနေကိုတင်ပြပေးကြပါမယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်နဲ့နှစ်ရှည်ချမှတ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကဦးဝင်းထိန်ဟာအပူကြီးတဲ့အတွက်စေယုံတက်ပြီးတော့စေကူတာခံနေရတယ်လို့သူရှင်းနေကပြောပါတယ်ဒါပေမဲ့စိုးရင်ရတဲ့အဆင်တော်မရှိပါဘူးလို့လည်းဆိုပါတယ်ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်ဤတန့်စင်ပြောပြပေးပါရှင်
မန္တလေးဦးဘိုထောင်မှာနှစ်ရှည်ထောင်ဒဏ်ကျခံနေရတဲ့အသက်83နှစ်အရွယ် NLD ပါတီနာယကဦးဝင်းထိန်ကမကြသေးခင်ရပိုင်းတုန်းကအပူချိန်မြင့်မားတဲ့ဒဏ်ခံခဲ့ရပြီးတဲ့နောက်စေယုံတင်ပြီးတော့ကုသခံနေရတာဆိုပြီးသူ့ရဲ့ရှင်းနေက VOA
ကိုပြောပါတယ်ဟုတ်တယ်အခုကျွန်တော်ပြန်ဆက်လို့လမ်းပြန်ပြောတာမန္တလေးစေယုံကြီးမှာဖြားလို့ဆက်တာတဲ့သူညီစီကပြန်ဆက်သွင်းရတယ်ဘာမှမစိုးရိမ်နဲ့လို့တော့ပြောတယ်တဲ့သဲတာလည်းတော့ရှိတယ်ဖြားလို့ မန္တလေးစေယုံမှာတင်ထားတယ်တဲ့ဟုတ်တယ်မစိုးရင်ရဘူးတဲ့ဖြားလို့အဲဒါစေယုံတဲ့ရတာတဲ့ဒီနင်းကွန်းတွေတင်းလာပဲဖြစ်မှာပေါ့ဘာလို့လဲဆိုတော့စနေနေ့ကအကြီးကဘာမှသူအဆက်အသွယ်ကဟိုစေယုံနေပါတယ်မတက်သေးဘူးတဲ့အခုသူဒီဟိုအဆက်အသွယ်ပြန်လှုပ်လို့တတိယလက်ရှိမှာတော့မန္တလေးပြည်သူစေယုံကြီးဖြားနာဆောင် 3 အခန်းအမှတ်3မှာတက်ရောက်ပြီးတော့ကုသမှုခံယူနေပေမဲ့လေစိုးရိမ်ရတဲ့အခြေအနေမှာမရှိဘူးဆိုပြီးရှင်းနေကပြောပါလေလက်ရှိမှာဦးဝင်းထိန်ကိုမိသားစုနဲ့လူတွေ့ခွင့်ပေးမပေးဆိုတာကိုတော့မသိရသေးပါဘူးစစ်ကောင်စီကပြီးခဲ့တဲ့နှစ်ကုန်ကတည်းကလောက်မှာကိုဗစ်ကာလအတုံးတွေကထောင်ဝင်စာလူတွေ့ခွင့်ပိတ်ပင်ထားခဲ့တာတွေကိုပြန်ခွင့်ပြုခဲ့ပေမဲ့လေအထင်ကြီးကနိုင်ငံခေါင်းဆောင်ဒေါက်ဆ ကိုတော့ လူတွေ့ခွင့် အခုချိန်ကြီးမပေးထားဘဲနဲ့ ပိတ်ပင်ထားစေဖြစ်ပါတယ်။ 2021 အောက်တိုဘာလ 29 ရက်နေ့မှာ အမျိုးသားဒီမိုကရေစီ အဖွဲ့ချုပ် NLD နာယက ဦးဝင်းထိန်ကို နေပြီးတော့ အထူးတရားရုံးက နိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှု ပုံမှန် 1-4ကကြီးနဲ့ ထောင်ဒဏ်အနှစ်20 ချမှတ်ထားပါတယ်။ အဲ့ဒီနေ့ နိုဝင်ဘာလ 9 ရက်နေ့မှာ ဦးဝင်းထိန်ကို နေပြီးတော့ ချင်းထောင်ကနေ မန္တလေးဦးပိုထောင်စီကို ပြောင်းရွှေ့ခဲ့ပါတယ်။ 2021 ဖေဖော်ဝါရီ 1 ရက်နေ့ အာဏာသိမ်းပြီးတော့ ရပ်ပိုင်းအကြာမှာ ဖမ်းဆီးခံခဲ့ရတဲ့ ဦးဝင်းထိန်ကို နေပြီးတော့ ဒက်ခိနာခင်ရိုင်တရားရုံမှာရာဇသက်ကြီးပုံမှာတင့်နယ်လေးကကြီးနဲ့အမှုဖွင့်ခဲ့တာပါ။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီ1ရက်နေ့ကနေပြီးတော့မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးတော့ပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးညိုပြက်စီတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်။အသက် 83 နှစ်အရွယ်ရှိပြီဖြစ်တဲ့ဦးဝင်းထိန်ကစီးကျိုသွေးတူးနဲ့နှလုံးရောဂါတွေအပြင်ไทรอยด์ဟော်မုန်းအားနည်းရောဂါစီးကျိတ်ကြီးတဲ့ရောဂါတို့ကိုပါခံစားနေရတယ်သူဖြစ်တယ်လို့အကူအညီနဲ့လက်တွန်းလဲနဲ့သွားလာပြီးတော့လှုပ်ရှားနေရသူလည်းဖြစ်ပါတယ်ရှင်။ဒါကတော့မန္တလေးအိုးဘိုထောင်ထဲမှာနိုင်ငံတော်အကြီးညိုပြက်စီမှုနဲ့နှစ်ရှည်ထောင်ချခံထားရတဲ့အသက် 83နှစ်အရွယ်ဦးဝင်းထိန်ရဲ့လက်ရှိကျန်းမာရေးအခြေအနေမအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။
မကြခင်ထုတ်လင့်ပေမဲ့ဒုတိယပိုင်း 나이 ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို
Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြစီစမှာရရှင်။ပြည်ရေးသတင်းနဲ့ပြည်ရေးသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဧပြီလ10ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အဒီတာနဲ့ဆွေးနွေးကန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြမအရေးကုလဘာတက်နိုင်မှာလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်မကြသေးခင်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကဖွင့်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီမှာမြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တယောက်ကိုလည်းခန့်အပ်ခဲ့ပါတယ်အရင်အတွေ့အကြုံတွေအရဆိုရင်တော့ကုလသမဂ္ဂရဲ့ဂျားဝင်ဆောင်ရွက်မှုကအားတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရဒီဒီချိန်မှာရောဘလောက်ထိမျှော်လင့်နိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမက်မြတ်တစင်အောင်ကမေးမြန်းဆွေးနွေးထားပါတယ
်မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါ
အခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်မလဲ
မြမပြတ်နာပုံမဆိုးရလာလို့ဖြစ်ပါတယ်တခွနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထက်နေတဲ့အခြေအနေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စစ်ဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ဒီကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံးလုံးရေးအတွက်ထိခိုက်လာတယ်အဲ့ဒါပြင် global impact နိုင်ငံတကာဘာရက်ခတ်လာနိုင်တဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေဒီထက်ပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေအစားပြတ်တိုင်းအများကြီးဆက်နေတဲ့တရားတော်သူတို့ပြီးတော့ဆွေးနွေးရမယ်ဆိုရလို့တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံခြုံရေးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားတော်တစုံတရာအားတက်စရာရှိပါလား
တင်ကြတာသိအပ်တတ်ကြပါရဲ့ကျွန်တော်ပြုံခဲ့တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်တည်းမှာပဲဧပြီလ4ရက်နေ့ကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရကိုအရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီမြန်မာစစ်တပ်ကို get sure ဂျယ်လင်တဲ့လောင်းစားမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေုပ်ကတော့သဘောမတူဘူးပေါ့လေအဲ့ဒါကိုလူမျိုးရေးကောင်စီကကုလသမဂ္ဂကိုသူတို့အကြံပေးတယ်ကုလသမဂ္ဂဆွေးနွေးရလဲအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူတို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွင်းဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါးချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲဒီလုပ်ဖို့တဲ့သူတိုက်တွန်းမယ်အာဆီယံလည်းထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုကျွန်တော်ပြောသလိုပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကဖိတ်အရေးကြီးရယ်ဆိုပြီးအခါ underscore down through ကအလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစည်းအဝေးလည်းဒါကိုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိသလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွင့်စည်းဝေးမှာတဲ့မြမပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုရောသူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီတိုင်းပဲပြောမှာပါလို့
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာထဲပို့ပို့ပြီးတော့ဆိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂကအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လွတ်ပြရတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတကာအခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှဂါဇာအရေးကပုံပြီးအရေးကြီးနေတဲ့ဆေးရုံကလူတွေပြစ်တာစာနာရေးခံဝင်ခွင့်မရတာစကြပေါ်လေအပြင်းထန်ပြဿနာဖြစ်တော့ဒါဟုတ်သာအဓိက ကောင်းခဲ့ဒီကြရဖြစ်တယ်ဆိုယူကရိန်းနမပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူတို့ဖြင့်ဥရောပနိုင်ငံတွေနောက်ဥရောပနိုင်ငံတွေမှာဆိုရင်ဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေ သူရဲ့ကိုလိုနီယောင်းဖြစ်ခဲ့တဲ့ဆိုအဲ့ဒီစိတ်ကနေသူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ဂျန်နဲ့နိုင်ငံတွေကနောက်ဥရောပကလောက်မတဲကြွားသလိုအခြေဥရောပမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲလို့ပြောမှာပါအလေးနဲ့ထားတော့လည်းခပ်ပေါ်ပေါ်သာဖြစ်တယ်ဂျန်နဲ့နိုင်ငံကအရေးယူလောက်တန်းတူဥစားပ
ပြေးနေရတဲ့သူတွေကဒုက္ခတွေတွေကနှစ်သန်းရှစ်သိန်းကျော်နေပြီဆိုပြီးတော့ UNOCHA စီရင်ကဟိုတစ်ဘက်ကပဲဖော်ပြပါဗါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘလို့အားတက်ဆရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆိုထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့လေတဲ့ထားရလောလောဆယ်မှာဒါအကြီးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအကြီးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီတွေဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာကိုစစ်ကောင်စီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတွေတစ်ဖက်ထဲလုံးလုံးမရတာဟိုထိုင်းကပြင်တာဝဲဟိုကံွက်တဲ့ဟာတွေဝေဖန်တဲ့နေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတာအဲ့လိုပုံစံမျိုးဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာအကြီးအကျယ်ဆုံးစုံထည့်ချက်ရှိရဲ humanitarian intervention ဆိုတာ CIA ဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလာနိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာနဲ့အကြောင်းအမျိုးမျိုးရောက်အဲ့လိုသာဖြစ်ရတာဆိုတော့တိတ်ပြီးတော့အာထာလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေးလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ဆက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒါရက်ရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခါပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံခြားရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေးဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်ထရုတ်နဲ့ကိုစင်တကယ်တော့ဒီကုလသမဂ္ဂတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခိုင်ပြည်ဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကတကယ်ခရစ်စတီရဂနာလာသူတခါခံခဲ့မှုရတယ်အဲ့ဒီကညှိနှိုင်းမှုအတွက်နောက်လိုလေးဟိဇာခံတယ်အဲ့ဒီအခြေအနေတက်ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆိုးလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ဗျာဝင်စစ်ဆက်ဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်20 20ခုနှစ်ဂျီနောင်သုံးဘွဲထိုးစစ်ပြီးတော့သူတို့မစုမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆက်ဖို့ဝင်ရောက်စစ်ဆက်ဖို့ပေါ့လေအကောင်းဆုံး timing လို့တော့ပြောလို့ရပါတယ်အခုစီလာခဲ့သဖြင့်အထက်မှာဒါတခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းရှင်မယ်ဆွေလည်းပဲနိုလင်းဟေဇာလည်းပဲအတွေ့အကြုံရှိရဲနိုလင်းဟေဇာကစင်ကာပူကတက္ကသိုလ်ရဲ့ဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူကလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီငယ်ကြီးပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြရာလုဆောင်ဖူးတဲ့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံခြားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပိုပြီးမြင့်တယ်သူရဲ့တွေ့ကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတွေဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်းမြင့်မယ်ထင်ပါတယ်အဓိကလူရမယ့်ဟာကတော့ဘယ်ပေါင်းစုံနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့လိုမျိုးလို့သူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာစန္ဒမန်နီးနဲ့ချင်းကပ်ပုံလေးပဲရှိအောင်မယ်ဗမာဒီလိုဘာလို့အခြားတိုင်းမှာ open diplomacy ရသိပြီးတော့မထီရောက်ဘူး secret diplomacy တဲ့သွားတာကပိုကောင်းတယ်ထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့မညာလို့မပြောခဲ့တာအဲ့ဒါတည်းသူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါပါပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲသဘာရင်တယ်အတွေ့အကြုံပုံများတယ်နောက်ပြီး Australia နိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကခက်လက်တွေ့ကြကြဒီမိုကရေစီနိုင်ငံဖြစ်တဲ့အဲ့ကိုကျင့်သုံးတဲ့နိုင်ငံဖြစ်တဲ့ဆိုရတဲ့ကြောင်းသူရဲ့နိုင်ငံရဲ့နိုင်ငံရဲ့ဝန်ကြီးဆောင်ဖြစ်တဲ့အတွက်လည်းပို့အဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပို့အဆင်မြင့်တယ်တိုင်းပြည်အဖြစ်နဲ့ပဲဝင်ရောက်ဆွဖက်ဖို့ပူကောင်းတဲ့အချင်းလို့
သတ်မှတ်ကြပါရစ
ေ။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆွေရခါမှာလည်းပဲတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြပူးပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်။ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်တမန်ဟောင်းဝိုင်းရင်သန်တမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်မြန်စဲ
။ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းအဖွဲ့အစည်းပေါ်အာဆီယံတခါပြန်ပြီးတော့ညှင်းလာပါတယ်။အဲ့တော့မြန်မာအရေးပြေလည်ဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိလာပါမလဲ
။အများကြီးပါပဲ။အာဆီယံကမူငါချက်ကိုကန်ဆယ်ထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာကလည်းဒါကိုလည်းပံ့ပိုးနေတယ်။တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူး။သူတို့ဒီဟာတဲ့ပုံပြီးထျောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထင်လာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာရှအုပ်ထလုပ်တုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားပဲလှုပ်ပါဆိုတဲ့အခါမှာစစ်ကောင်စီကတင်းပြတော့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်အခုကျတော့လှုပ်လာရပြီနိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်news den ko lut de laos ko lut de thru da lu sa sa mu re lut la so asean ga belo poza mina selo mu na sura ga ro den ru saung ti ya ma ba da le ba kon lon thru ga ro be paw so de ti twi bi lo ni nai bo atika ga ro ni phet lo pye le jin le chin ni paw le ni nai mu ga a ye ji ba de sit kaung si ga long wa chou nei twa bi ngai ngai ya thwa ya ro ma so le ma ni nai ba ma ya bu အဲ့လူရှင်းပြပြငါတို့ဝင်နေအဲ့လိုမျိုးအဲ့အဲ့ကိစ္စကိုလည်းပြည်လောင်းညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတာသိအရေးကြီးပါရဲ့ negotiation culture သိအရေးကြီးရဲ့ negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လေးလေးညှိနှိုင်းနိုင်ဖို့သိအရေးကြီးပါရဲ့အဲ့ဒါအဓိကကြပါရဲ့
ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါရဲ့အဲ့တော့အိမ်နီးချင်းနိုင်ငံတွေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လည်ဖို့ဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစံတမာ open လုပ်ချင်တော့မှစစ်ကောင်စီက open လုပ်ထားတယ်လေမမေ့တော့ no link ထေစာသွားတော့က no link ထေစာကိုပြောတာသူတို့သိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲ့နိုင်ငံကစံတမာမှာစကားမှာလုပ်ရလို့မရှိဘူးလေအဲ့ဒီဟာလုတ်ခဲလို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့ဒီသူတို့တူရတီတွေချင်းကတဲ့သဘောမျိုးဆိုတော့တန်ငံချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူတူတိတ်တိတ်ချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီညာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ
်အဲ့မြန်မာအခြေအနေရရှိမှာဟိုဘလောက်ထိဆက်ပြီးတော့စိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂကတော့ပြဿနာပြည်လေရေးအတွက်ကတော့ဒီနိုင်ပေးပေါ့လေလောက်ကြပါပါတိုက်တွန်းနေတဲ့ပူပြီးတော့အထွေထူးမြောက်စဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုတို့အချင်းချင်းညီနှိုင်းလိုတဲ့အာတထူအားလေးသုံးသပ်ကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအားလည်းပြောရမယ်ဆိုတဲ့သဘောမျိုးလောက်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံခြေနေကိုပြောရင်တော့ဒီတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနားထောင်ရလဲစိတ်ဖြစ်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအခြေအနေမဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖက်လို့စဉ်းစားခြင်းနဲ့စိတ်သက်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူသည်စိတ်ကောင်းစီဘက်ကပေါ်လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စန်းသာ
ဦးကျော်စန်းသာကိုမင်းမြတ်စင်အောင်ကဆွေးနွေးမေးမြန်းထားတဲ့ editor နဲ့ဆွေးနွေးကန်အစီအစဉ်မှာရှင်အခုဆက်ပြီးတော့ generation Z ကိုအလှည့်ပေးကြပါတယ်အာဖရိကဒေသဟာအလျင်အမြန်တိုးတက်ပြောင်းလဲနေတဲ့နေရာတစ်ခုဖြစ်တဲ့အတွက်စွန်စားရှာဖွေလိုတဲ့မြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေအများကြီးရှိပါတယ်လို့အရှေ့အာဖရိကဒေသမှာအလုပ်လုပ်ကိုင်ခဲ့မှုတဲ့ကိုထက်အောင်လွှမ်းကပြောပါတယ်မက်ခင်လေးနဲ့စကားပြောထားပါတယ
်ဟေးဂျန်စီတို့တချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့စွန်စားလုပ်ကိုင်ခြင်းတဲ့လူငယ်တွေအတွက်အာဖရိကမှာသွားပြီးတော့အလုပ်လုပ်ကိုင်ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်နာမည်ထက်အောင်လန်းတော့ခေါ်ပါတယ်ကျွန်တော်ကတော့ဟောပေါ့ရန်ကုန်မြို့ကနေပြောလာတာဖြစ်ပြီးတော့အခုလက်ရှိတော့ကျွန်တော်အာဖရိကတိုက်ကဟောပေါ့အာဖရိကတိုက်အရှေ့ပိုင်းရပါတော့နော်ကျွန်တော်တန်ဇာနီးယားက local NGO တစ်ခုမှကျွန်တော်အလုပ်လုပ်ပါတယ်ပေါ့နော် So a lot of it's not how about my mama no one who looking at places to keep you Isaac so that a place in mama laws are a champion or head of supervisory board and then it's not load it be a young it's not president and then it's not about me maybe I'm looking at places my local get about it.
Isaac of course you're about it if we see any video looking at a blue Queensland yeah nine.
So Isaac so the get on how about no who looking at it or point you even not know you development of the appointee to cook it there but not how we are leadership there but not how not it or international organization to cook it people but you know the looking at it but not to that cultural background looking at it not be able to that the I mean so she that looking at it again appointee to come up on so me about you know the brainstorming looking up him up you know they get an outbound dying ninja you know about ninja you know or Lula Sam who do you do you do yeah so that patient newly seated, no? Oh.
Tuga, Africa, Mashi, Tanzania, Nangama, Lulukate, eh? It'll do Emma Barry Lulukales round me, Timmy.
Do Tanzania, Malo, the local NGO, no? Do not mean Thai Tanzania or Collect, yeah. Adigaro, John Lungeri, no? Lungeri, John Dario, Adiga, deep in Yapi, load the appraised today, no?
Africa Lubjolain, Yamalung, Yazu, Dragan, and Senyali, Ayo, Africa Mashi, Lumuba Winjin, Chiniga, Blue Shinile, to a little located at Twitchoniao, Parile.
Africa Lubjolai, Tolomimiao, Jonathan Engineer, Jonamitazu, Yampu, Niao, who canayari, Yam, Canaya, Long, Long, Chalk, your bomb, she, your Doyan, there is three, Nia Lima. ซีนี่โรเวเมียนจาเลยบ่เนาะโหอาสาตอกเสร็จทมิ้นซาเลยบ่ทมิ้นเป้บ่เนาะญาติมาวิซาอะญาบายเดต้าปုံสันမျိုးบ่ลูกတွေအရန်ဟောဘောเนาะသူတို့ဟိုအရန်โอเพ่นဖြစ်တယ်ဘောเนาะလူတွေအရန်ကြိုးစားကြတယ်ဘောတဘာဝတန်ရန်ဇာတ်ပစ္စည်းတန်ရန်ဇာတ်တွေအများကြီးထွက်တယ်ဘောเนาะထွက်တဲ့အတွက်ကြောင့်လို့လေအဲ့ဒီကနေပြီးတော့တကယ်အကျဉ်းချစားမှုရှိတယ်ဘောเนาะဟောပြီးတော့တွေ့ဘာသာဘောเนาะ ကစားပြီးတော့ဗောအိုတဲထားတဲ့ဘုန်းကြီးကျောင်းเนาะဆိုတော့တိတိတိငါစတိုင်ဒါပေမဲ့ကျွန်တော်เนี่ยမကွဲဘူးဗောနော်သူထဲထားပါတာပုံစံမျိုးရှိတယ်ဗောလေကျွန်တော်ဒါတော့မှအီးစာအာဖရိကနည်းနည်းလေးဟိုဗောအင်တာနက်ရှင်နယ်လိုက်ဖြစ်တယ်ဗောဒါတော့မှကျွန်တော်တို့အာရှလူမျိုးကျွန်တော်တို့မျိုးအာရှအေးရှန်မျိုးတွေ့ရင်အများကြီးကျွန်တော်ချိနာလို့ခေါ်တယ်ဗောနော်ဆိုတော့တည်ရုပ်ဗောတည်ရုပ်ချိနာလို့သူတို့ချ ဟောပေါ့နော် strong ဖြစ်တယ်ကိုကျွန်တော်မြင်တယ်ပေါ့နော်အရန်လည်းဘယ်လိုခေါ်မလဲ unique ဖြစ်တယ်လို့မြင်တယ်ကျွန်တော်အခုဝေးထားတာဆိုရင်ဒါဟိုခီတန်းငယ်ပေါ့နော်တော်တော်တို့ရဲ့ဟိုပေါ့ဟိုရိုးရအင်ဂျီပေါ့နော်ဆိုတော့တို့ရဲ့ pattern တွေကအစမတူဘူးပေါ့လေပြီးတော့တို့မှာကြတော့ဟောပေါ့တခုရှိတာက pan africanism ဆိုတဲ့ပေါ့နော်ဒီဟို ideology ပေါ့တို့ရဲ့ခံယူချက်ရှိရပေါ့နော်ငါအာဖရိကလူမျိုးဖြစ်ရတာငါအရန်ကုန်ယူတယ်အဲ့ဒီဟာပြီးမှကျွန်တော်တန်ဇာနီးယားဖြစ်ရတာကိုယူတယ်ခင်ယန်ဖြစ်ရတာကိုယူတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပုံစံမျိုးရှိတော့အနုပညာပိုင်းဒီဟိုဟာ music ပိုင်းပဲဖြစ် arts ပိုင်းပဲဖြစ်ပြောင်းတော့သူတို့ကအရန်အာဖရိကရိုးရပေါ့အရန်သူတို့ကနေနဲ့မြောက်စားတယ်ပေါ့နော်အရန်သူတို့ကနေကိုယူတယ်ပေါ့လေဟုတ
်အာဖရိကမှာအလုပ်သွားလုပ်မယ်ဆိုရင်မြန်မာလူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အလမ်းကောင်းတွေရှိနေလဲဘာကြောင့်မို့လို့မြန်မာလူငယ်တွေအဲ့ဒီမှာအလုပ်သွားလုပ်တင်တာလဲ
ကတော့အာဖရိကဆိုတဲ့တိုက်ကတော့အခုချိန်ကျတော့မြန်မာနဲ့မကဘူးနော်တခြားနိုင်ငံကနေပြီးကြည့်ရင်လည်းတိတ်အရန်ဟိုပေါ့နော်စိတ်ဝင်စားမှုနည်းနည်းနည်းတယ်လို့ပြောလို့ရတယ် developing ဖြစ်နေတဲ့အတွက်ကြောင့်နေတူကတခုဆိုင်အပြောင်းလဲရအရန်မြန်တယ်ထန်ဇာနီးယားအပါအဝင်ပေါ့အာဖရိကနိုင်ငံတော်တော်များများလူရည်ပေါ့နော်ဟိုတိုးတက်မှာအရန်မြန်တယ်အရန်နဲ့မြင့်တယ်ပေါ့နော်အခုဆိုရင်တော့ဟိုအာဖရိကဒဇိုင်တော့ရဲ့80 80ရာခိုင်နှုန်းကသူကလုံးဝအသက်30အောင်လူငယ်တွေဖြစ်တယ်2050လောက်ဆိုရင်သူကတကဘာလုံးရဲ့လူရည်3ယောက်ရဲ့1ယောက်ကအာဖရိကလာပြီလို့မျိုးပုံစံမျိုးဖြစ်တော့ကျွန်တော်အနေနဲ့ opportunity အရန်မြင်တယ်တော့မြင်တယ် potential အရန်ရှိတယ်တော့မြင်တယ်မဟုတ်ကိုကိုဥပမာဖြင့်ဟိုကိုက NGO ပိုင်းသွားခြင်းတယ် business အပိုင်းလုပ်ချင်တာဖြစ်ဖြစ်ကျွန်တော်ကတော့ဒီ Africa ရဲ့ market တစ်ခုကအရန် potential ရှိတယ်သူများရဲ့ဟိုစိတ်ဝင်စားတဲ့အပိုင်းအကုန်လည်းလုံးဝဟိုဘောနော်ဒီ big opportunity တစ်ခုဖြစ်တယ်တော့ကျွန်တော်အနေနဲ့တော့မြင်တယ်မဟုတ်ဆက်တဲ့အတွက်ကြောင့်ကျွန်တော်မြန်မာလူငယ်တွေကိုလည်းတော်တော်များများတော့ဟာပေါ့ recommend လုပ်ချင်ပါတယ်ပေါ့ဟုတ်
ကဲဂျန်စီတို့ရေအခုဆိုလို့ရှိရင်အာဖရိကမှာအလုပ်သွားလုပ်တဲ့လူငယ်လေးတယောက်ကြောင်းကြားခဲ့ကြရတာเนาะဘယ်နေရာမှမစိုးစွန့်စားလုပ်ကင်တဲ့လူငယ်တွေအတွက်အခွင့်အလမ်းကောင်းတွေရှိနေကြတာမို့လို့ဆက်ပြီးတော့စူးစမ်းရှာဖွေကြပါအောင်เนาะတတ
မခင်လေးရဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အားကစားခန္ဓာကိုတင်ဆက်ပေးကြပါတယ်လူမျိုးရေးခွဲခြားမှုတွေကိုရင်ဆိုင်နေရတဲ့ Brazil နဲ့ Real Madrid တိုက်စစ်မှုရဲ့ပညာရေး Institute ကလူငယ်တွေပညာသင်ကြားရေးနဲ့လူမျိုးရေးတိုက်ဖြတ်မှုကိုလူမျိုးရေးခွဲခြားမှုကိုတိုက်ဖြတ်ဖို့အတွက်ရည်ရွယ်ပြီးတော့ကွန်ပျူတာနည်းပညာ software application တစ်ခုကိုဖန်တီးလိုက်တဲ့အကြောင်းဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာကိုရန်နိုင်တင်ပြပေးထားပါတယ်
ဘာလို့မှအသားရောင်ခွဲခြားမှုတွေလူမျိုးရေးခွဲခြားမှုတွေကိုစတင်တိုက်ဖြတ်တာတွေလုပ်နေတဲ့ခြားမှာပဲအဲ့လိုခွဲခြားဆက်ဆံမှုတွေကနေရာအများပြားမှာဆက်လက်ရှိနေတဲ့ဖြစ်ပြီးတော့အားကစားလောကမှာလည်းဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။ကမ္ဘာထိပ်တန်းဘောလုံးပွဲတွေကျင်းပတဲ့ဥရောပမှာဆိုရင်လည်းစပိန်အီတလီစတဲ့နိုင်ငံတချို့ကဘောလုံးပွဲတွေမှာတချို့အသင်းပရိသတ်တွေဟာလူမျိုးရေးခွဲခြားတဲ့အနေနဲ့လူမဲကစားသမားတချို့ကိုလောင်းပြောင်းအော်ဟစ်တာတွေလုပ်ခဲ့ကြပါတယ်။စပိန်နိုင်ငံမှာဆိုရင်လည်း Real Madrid အသင်းက Brazil တိုက်ဆက်မှုVinicius Jr. ဟာ Osasuna အသင်းပါဝင်တချို့ပြိုင်ဘက်အသင်းပြိသက်တွေရဲ့လူမျိုးရေးခွဲခြားတဲ့အနေနဲ့လောင်ပြောင်းအော်ဟစ်တာတွေကိုစိုးစိုးဝါးဝါရင်ဆိုင်ခဲ့ရတာပါ2022-23ဘောလုံးရာသီတုန်းကဆိုရင် Vinicius Jr. ဟာအဲ့လိုမျိုးလူမျိုးရေးခွဲခြားဆက်ဆံခံရတာ10ကြိမ်ထက်မနည်းရှိခဲ့ပါတယ် Valencia နဲ့ပွဲမှာဆိုရင်လည်း Valencia ပြိသက်တချို့ကသူ့ကိုအော်ဟစ်လောင်ပြောင်းခဲ့တာကြောင့်ပွဲကို10မိနစ်အထိရပ်ဆိုင်းခဲ့ရပါတယ်အဲ့လိုမျိုးလူမျိုးရေးခွဲခြားမှုတွေကြောင့်သူ့အနေနဲ့တဖြည်းဖြည်းပိုဝမ်းနည်းမိပြီးတော့ဘောလုံးကစားခြင်းစိတ်တွေလည်းတဖြည်းဖြည်းနည်းလာကြောင်းဒါပေမဲ့သူ့အနေနဲ့ဒါကိုလုံးဝအရှုံးမပေးဘဲဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ Vinicius Jr. ကပြောပါတယ်။ဒါအပြင်သူ့ပေါ်အဲ့လိုမျိုးခွဲခြားဆက်ဆံတဲ့သူတွေကိုဥရောပဘောလုံးဖွဲ့ချုပ်အနေနဲ့အရေးယူပေးဖို့ကိုလည်း Vinicius Jr. ကတောင်းဆိုခဲ့ပါတယ်။အချိန်ထဲမှာပဲလူမျိုးရေးခွဲခြားမှုတွေကိုတိုက်ပွဲဝင်ဖို့အတွက်အကောင်းဆုံးကပညာရေးဖြစ်တာကြောင့်ဘရာဇီးနိုင်ငံမှာလူငယ်တွေကိုပညာရေးနဲ့ပတ်သက်တဲ့အထောက်အကူတွေပေးနိုင်ဖို့အတွက် Vinicius Jr. ပညာရေး Institute ကိုတည်ထောင်ခဲ့ပါတယ်။သူရဲ့ပညာရေး Institute ရဲ့အဓိကရည်မှန်းချက်ကတော့ကျောင်းတွေမှာပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးဖို့အပြင်လူမျိုးရေးခွဲခြားမှုတွေကိုစတင်တိုက်ဖြတ်ဖို့အတွက်လည်းရည်ရွယ်တာဖြစ်ပါတယ်။
Sim, todo o processo de racismo que o Vinicius Júnior tem sofrido, né?
Vinicius ရှင်ဆိုင်ရတဲ့လူမျိုးရေးခွဲခြားမှုတွေကကျမတို့အတွက်တော့လူမျိုးရေးခွဲခြားမှုကိုပိုးပြီးတော့ဆန့်ကျင်တိုက်ဖြတ်သွားဖို့တွန်းအားဖြစ်စေပါတယ်။ဒါအပြင်သူ့အနေနဲ့ဒါကိုအရှုံးမပေးဘဲရှေ့ကိုဆက်ပြီးတော့ဒီအတိုင်းတိုက်ပွဲဝင်နေတယ်ဆိုတော့မြင်ရတာကလေးတွေအတွက်တော့ကျမတို့အနေနဲ့လူမျိုးရေးခွဲခြားမှုကိုဆက်လက်ခုခံပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ပါ
ဒီပညာရေး Institute ကိုတော့အစောပိုင်းတုန်းက Vinicius Jr. ကပဲရန်ကုန်ငွေတွေတီးသန့်ထောက်ပံ့တာဖြစ်ပေမဲ့အခုခါမှတော့ခြားကငွေကြေးအကူအညီတွေကိုပါလိုအပ်လာနေတယ်လို့ပြောပါတယ်။ဒါ့အပြင်ဒီပညာရေး Institute ကလူမျိုးရေးခွဲခြားဆန့်ကျင်တိုက်ဖြတ်ရေးလက်ဆွဲစာအုပ်ကိုထုတ်ဝေခဲ့သလိုဆရာမ80လောက်ကိုလည်းမနစ်ကသင်တန်းတွေပေးခဲ့ပါတယ်။ဒါ့အပြင်လူငယ်တွေပညာရေးအတွက်အကျိုးရှိစေမဲ့ပညာရေးနဲ့ဆိုင်တဲ့ဤပညာ software တွေကိုတီးထွင်ပြီးတော့အဲ့ဒီ application software ကိုလည်း Brazil ကလူငယ်တွေအနေနဲ့ပညာရေးကိုပို့ပြီးတော့စိတ်ဝင်စားလာအောင်ဘောလုံးကစားနည်းနဲ့ဆက်ဆက်ပြီးတော့ဖန်တီးခဲ့သလိုပညာသင်ကြားမှုအပြင်လူငယ်ခွဲခြားမှုစတင်တိုက်ဖြတ်ရေးအတွက်ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ် Brazil ကလူတွေဟာဘောလုံးကိုအယူမှုဆွဲလန်းတာကြောင့်ဘူလာဒန်းကျောင်းတစ်ခုဆိုရင်ကျောင်းသားတွေဟာဘောလုံးကွင်းလိုလှုပ်ထားတဲ့စာသင်ခန်းထဲမှာစာသင်ကြတာဖြစ်ပါတယ်အဲ့မှာတော့ကျောင်းစာသင်ခန်းရဲ့ကျမ်းတွေကိုမျက်ခင်းတူတွေခင်းထားပြီးတော့ထိုင်ကုန်းတွေကူရှင်တွေကိုလည်းဘောလုံးပုံလှုပ်ပြီးတော့ကျောင်းသားတွေကအဲ့မှာစမတ်ဖုန်းတွေကွန်ပျူတာတက်ဘလက်တွေနဲ့ Vinicius Jr. ပညာရေး Institute ကဖန်တီးလိုက်တဲ့ Computer Software Application ကိုသုံးပြီးတော့သင်နေကြတာဖြစ်ပါတယ
်။အရှင်မင်းထရကောအဖေညီမရှင်
ချီဒီ application လေးအရန်ကောင်းပါတယ်။ဒီကနေပဲကျွန်မအများကြီးလေ့လာသင်ယူရပါတယ်။ Vinicius Jr. လည်းအရန်တော်တယ်လို့ထင်ပါတယ်။
ဒါပြင်ဒီ application ကဆင်းရဲပြီးတော့အခွင့်အလမ်းနှဲပါတဲ့လူမှုအတိုင်းဝိုင်းကသူတွေပညာရေးတိုးတက်လာအောင်ရည်ရွယ်တယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ Vinicius Jr. ပညာရေး Institute ကပြီးနေ၄ခုမှရှိတဲ့ကျောင်း၁၀ကျောင်းကိုပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်
။ né é um jogador que saiu aqui de São Gonçalo, saiu do Rio de Janeiro, então eles se espelham bastante e eles podem
ter Vinicius Jr. ဟာ São Gonçalo မြို့ကလာတဲ့ကစားသမားပါ။ဆိုတော့သူ့အနေနဲ့အများကြီးဆင်ခြင်သုံးသပ်နိုင်ပြီးတော့ပိုပြီးကောင်းမွန်တဲ့ပိုပြီးတော့လဲတောက်ပါတဲ့အနာဂတ်ကိုပေးနိုင်ပါတယ်။ကျမတို့အနေနဲ့ကျောင်းတွေမှာလူမျိုးရေးခွဲခြားမှုတိုက်ဖြစ်နိုင်တဲ့အခွင့်အလမ်းနဲ့ပါတဲ့ကလေးငယ်တွေနဲ့အစိုးရကျောင်းတွေမှာပညာသင်နေတဲ့ကလေးတွေကိုပညာပေးဖို့ဖြစ်နိုင်တယ်ဆိုတာကိုသူသိတယ်။အဲ့ဒီလိုပညာပေးလိုက်ခြင်းအပြင်သူတို့အနေနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာလေးစားခံရတဲ့သူတွေအဖြစ်ကြီးပြင်းလာကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ဒါမျိုးတွေမဖြစ်နိုင်ပါဘူး။
ဒီ application ကကျောင်းသားတွေအဖြစ်တစ်ခုမှန်လိုက်အဖြစ်မှန်ကြောင်းကို internet ကနေဖန်တီးထားတဲ့ Vinicius Junior ရဲ့ avatar ကိုစားရုပ်ပုံကချီကျူတာတွေဂိုးလိုအော်ပြီးတော့အောင်ပွဲခံတာတွေလုပ်ပြီးတော့ကလေးတွေအစားသင်ခြင်းလေးဖြစ်အောင်လုပ်ပေးထားပါတယ်ဘောလုံးပွဲတွေမှာလိုပဲကျောင်းပညာသင်တဲ့တနေ့ချင်းစီကိုဘောလုံးရာသီတစ်ခုလိုသတ်မှတ်ပြီးတော့ဘာသာရပ်တစ်ခုချင်းစီတိုင်းကိုလည်းပွဲတစ်ခုလိုသတ်မှတ်ဖော်ပြထားတာဖြစ်ပါတယ်
O conteúdo que tem ali dentro, né, trabalhando as questões
application နဲ့မှာပါတဲ့သင်္ချာတွေနဲ့ပေါ်တူဂီဘာသာရပ်တွေစတာတွေနဲ့ဆိုင်တဲ့ဟာတွေပါဒါကဘောလုံးတို့အားကစားတို့နဲ့လည်းဓာတ်ရိုက်ဆက်ဆက်မှုရှိပါတယ်ကျွန်တော်တို့ကကလေးတွေစာသင်ခြင်းစိတ်ဖြစ်လာအောင်ဘောလုံးရဲ့အစွမ်းတက်တီတွေနဲ့သဘောကျစရာကောင်းတဲ့အရာတွေကိုအသုံးပြုထားတာပ
ါ2021မှာစတင်လိုက်တဲ့ Vinicius Junior ပညာရေး Institute ရဲ့ဒီစီမံကိန်းကနေကျောင်းသား 4,500 ကျော်နဲ့ဆရာဆရာမ 500 ကျော်အတွက်အကျိုးမြတ်တွေရရှိခဲ့ပြီးတော့2024ခုနှစ်အကုန်မှာတော့ကျောင်း30လောက်အထိကိုအကူအညီတွေပေးနိုင်ဖို့မျှော်လင့်နေပါတယ်
ကျမတို့တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်ဆက်နေတဲ့ကမ္ဘာကြီးမှာနေနေတာဖြစ်တာကြောင့်ကလေးတွေအနေနဲ့နည်းပညာတွေကိုရရှိအသုံးပြုနိုင်ဖို့လိုပါတယ်သူတို့အနေနဲ့မကြာခဏဆိုသလိုအိမ်တွေမှာသက်ကင်ဖုန်းတွေတက်ဘလက်တွေလိုမျိုးနည်းပညာတွေကိုအသုံးမပြုနိုင်တာတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကလေးတွေအသုံးပြုဖို့ပေးနိုင်တာဟာတိတ်ကောင်းပြီးတော့သူတို့ကလည်းစိတ်ဝင်စားကြပါတယ်
ဒီ application ကိုတော့တင်ထောက်ကူပစ္စည်းတစ်ခုအနေနဲ့အသုံးပြုဖို့ဖန်တီးထားတာဖြစ်ပြီးတော့ဆရာဆရာမတွေနေရာမှာအစားထိုးဖို့ရည်ရွယ်တာမဟုတ်ဘူးလို့လည်းပြောပါတယ်။ကျောင်းသားတိုင်းမှာသူတို့ရဲ့ကိုယ်ပိုင်ကျောင်းအကောင့်တွေရှိကြပြီးတော့အဲ့ကနေသင်္ချာသိပ်ပန်းပေါ်တူဂီဘာသာရပ်တွေနဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေကိုဘောလုံးကစားနည်းဂိမ်းပုံစံတွေမျိုးလုပ်ထားသလိုသူတို့ရဲ့ပညာရေးတိုးတက်မှုမှတ်တမ်းတွေကိုလည်းအဲ့ဒီမှာပဲဖြည့်ထားတာဖြစ်ပါတယ်။
matemática português algumas contas que
တင်ချာနဲ့ပေါ်တူဂီဘာသာတွေကိုသင်ရပြီးတချို့တင်ချာပုံစံတွေတော်တော်ခက်တယ်ဒါပေမဲ့ဒီ application ကိုသုံးတဲ့အခါကျမတွေသင်ရတာပိုအဆင်ပြေပြီးတော့ပို့ပြီးတော့လွယ်ပါတယ်ဂိမ်းကစားရတယ်နဲ့တူတယ်လေ
eu acho que esse aplicativo pode sim ajudar as crianças
ကျွန်တော်တို့လေ့လာသင်ယူခဲ့တာတွေအကုန်လုံးကို application ပေါ်မှာလေ့ကျင့်ကြပါတယ်ကျွန်တော်တို့ကဖုန်းရဲ့ application ကနေသင်နေတာဖြစ်ပြီးဖုန်းနဲ့အမြဲချိတ်ဆက်နေတာကြောင့်တင်ကြားမှုနဲ့အဆက်မပြတ်ပဲတင်ကြားမှုတွေမှာကျွန်တော်တို့ကိုအထောက်အကူဖြစ်စေပါတယ
် Vinicius Junior ဟာသူ့ရဲ့ Pride လုပ်ငန်းကြောင့်ပြည်သက်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Socrates စုကိုရရှိခဲ့သလိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ရဲ့ချစ်ကြည်ရေးသံတမန်ဖြစ်ခန့်အပ်ခြင်းလည်းခံခဲ့ရပြီးတော့ဘရာဇီးနိုင်ငံမှာတော့ဒါဟာဖီလီပီးယန်ဒုတိယမြောက်ခန့်အပ်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်မြဝတီမြို့အနီးမှာ KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေပြီးဒေသခံတချို့ထိုင်းဘက်ကိုနယ်စပ်ဖြတ်ကျော်ထွက်ပြေးနေကြပါတယ်စစ်ကောင်စီမျိုးဆောင်တပ်ခလာရ295ကို KNU တပ်တွေဝိုင်းထားပြီးနေရောညာရောတိုက်ပွဲတွေဆက်ဖြစ်နေပေမဲ့ KNU တပ်ဖွဲ့တွေမြဝတီမြို့တဲကိုဝင်လာတာတော့မတွေ့ရသေးဘူးလို့ဒေသခံတွေက AFP သတင်းဌာနကိုပြောပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့နေကြားဂိတ်တွေကိုဖွင့်ထားဆဲဖြစ်ပြီးကုန်သွယ်ရေးရပ်တန့်သွားတာမျိုးဖြစ်လာခဲ့ရင် Renown လို့တခြားလမ်းတွေကနေကုန်တွေပို့ပေးသွားမယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးပမ်ပလီဘဟီဒာနုကာရာကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်မဲဆောက်ခရိုင်အတွင်းနေဆက်ကုံသွေးရေးစစ်စစ်မှု30ရာခိုင်နှုန်းရော့ကျသွားခဲ့တဲ့အကြောင်းပြောဆိုတာကိုပန်ကောက်ဖို့သတင်းစာမှာကိုကာဖော်ပြပါတယ်ခင်ဗျာမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားနဲ့လူငယ်တထောင်လောက်ကိုဖေဖော်ဝါရီလကတည်းကအာရမဖမ်းဆီးပြီးစစ်သားအဖြစ်စုဆောင်းနေတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကမနေ့ဧပြီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကတ်တပ်ပိတ်ပင်ထားပေမဲ့နိုင်ငံသားတွေအတွက်ရည်ရွယ်ထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေနဲ့သူတို့ကိုဖမ်းဆီးနေတာလို့ဆိုပါတယ်ခင်ဗျာ
ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Kemim နဲ့ Rod McLean ဖြစ်ပါတယ်ကျွန်မကဆုမွန်ပါ ဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြကြပါသေးရှင်
This program has come to you.